ရခိုင်ပြည်နယ်အတွင်းလူခွန်ရေးချိုးဖောက်မှုတွေဖြစ်ပေါ်နေတဲ့ဆိုတဲ့ကိစ္စကိုစုံစမ်းဖော်ထုတ်နိုင်မှုစူးစမ်းခဲ့ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုသတင်းသမားတွေအတွက်အမြင့်ဆုံးပူလစ်ဇာဆုကိုချီးမြှင့်ခံခဲ့ရပေမဲ့ဒီကနေ့မြန်မာနှစ်ဆန်းတရက်နေ့မှာနိုင်ငံတော်သမ္မတရဲ့လွတ်ငြိမ်းသက်သာခွင့်နဲ့လွှတ်ပေးလိုက်တဲ့အကျဉ်းသားတွေတဲ့သူတို့နှစ်ယောက်ပါမလာပါဘူး။သူတို့နှစ်ယောက်ရဲ့မိသားစုဝင်တွေကတော့ဆုရတဲ့အတွက်ဝမ်းသာနေကြသလိုသူတို့အ мян ပြန်လွတ်လာဖို့ကိုလည်းမျှော်လင့်ဆောင်ဆိုင်နေကြပါတယ်ဒီအကြောင်းရိုက်တာသတင်းကိုအခြေခံပြီးကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင
်မြန်မာနစ်ဆန်တရဲ့ဒီကနေ့မှာနိုင်ငံတော်သမ္မတဦးဝင်းမြင့်ကအကျဉ်းသား9552ဦးကိုလွတ်ပေးလိုက်ပြီးမဲ့အများကမျှော်လင့်နေတဲ့နိုင်ငံရေးအကျဉ်းသားအများစုနဲ့အခုနှစ်အတွက်ပိုလစ်ဇာဆုရပိုင်းတွင်းကပဲရွေးချယ်ခံရတဲ့ရိုက်တာသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးတော့ပါဝင်ခြင်းမရှိပါဘူး။အင်းဒီရွာလူတက်မှုနဲ့ရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေကျွလွန်နေတဲ့ဆိုတဲ့ကိစ္စတွေကိုစုံစမ်းဖော်ထုတ်ဖို့ကြိုးစားရင်းကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦး2019ခုနှစ်ဒီဇင်ဘာလအတွင်းမှာပဲဖမ်းဆီးထိန်းသိမ်းခံခဲ့ရတာပါ။သူတို့ကိုနိုင်ငံတော်လျှို့ဝှက်ချက်ချိုးဖောက်မှုနဲ့မနစ်စက်တင်ဘာလကထောင်ဒဏ်9နှစ်စီပြစ်ဒဏ်ချမှတ်ခဲ့ပါတယ်။သတင်းသမားတွေအတွက်အမြင့်ဆုံးဆုလို့သတ်မှတ်လို့ရတဲ့အမေရိကန်ခြေစိုက်ဒီပိုလစ်ဇာဆုကိုချင်းမြခံရတဲ့အတွက်ဝမ်းသာဂုဏ်ယူမိကြောင်းကိုဝါလုံးရဲ့ဇနီးဖြစ်သူမတ်ပန်းအီမွန်ကပြောပါတယ
်ဖလစာဆိုးကတော့ဟိုသူနဲ့စပြီးတော့ဟိုကိုလက်ထပ်ပြီးရဲ့ဟိုသူအများနဲ့ပြောနေတာပေါ့နော်ပိုလစာဆိုးအကြောင်းတရင်သမားတယောက်အနေနဲ့ကတော့ပိုလစာဆိုးကအမြင့်ဆုံးဆုဆိုတဲ့ဟာရဲ့နောက်ပြီးတော့သူလည်းအရန်မျှော်လင့်ခဲ့တာပေါ့နော်သူအရန်လိုချင်တယ်သူလည်းဟိုဒါမဲ့ခုအနေထားမှာကြတော့ဒီဆုရတယ်ဆိုတော့မနေ့ကတိတိကျင်းမှာကိုယ်စိတ်ထဲမှာတော့အချက်ချင်းပြေးပြီးသွားပြောချင်တာပေါ့သူစီကိုလေဒါမဲ့မဖြစ်နိုင်တဲ့အနေထားမှာရောက်နေတဲ့အခါကျတော့ကိုကတော့တိရပေါ့ဖြစ်နိုင်မယ်ဆိုရင်လည်းသူတို့နှစ်ယောက်ကိုလွတ်မြောက်လာပြီးတော့ဒီလိုဆုတွေကိုသူတို့ကိုယ်တိုင်ကိုပဲဝမ်းသာစွာနဲ့လက်ခံစေချင်တာပေါ့
ကိုကျော်ဆိုးဦးရဲ့ဇနီးမတ်ချစ်စုဝင်းကတော့ပိုလစ်ဇာဆုရတဲ့အတွက်ဝမ်းသာတယ်လို့သူခင်မိုးနဲ့ကိုဝါလုံးတို့နှစ်ဦးပြန်လွတ်လာဖို့အတွက်လဲမျှော်လင့်ကြောင်းပြောပါတယ
်။ပူလူစာစုရတဲ့အတွက်အရန်ပြောရတယ်ပေါ့အရန်ဂုဏ်ယူရတယ်။ကိုယောက်ျားအရန်တော်တဲ့တရင်ထောက်တရားကိုရထားတဲ့အတွက်ရောအရန်ဝမ်းသာမိတယ်ပေါ့။ဒီလိုရှိရင်သူတို့နှစ်ယောက်ကိုပြန်ပြီးတော့လွှဲပေးမယ်လို့ယုံကြည်ထားတယ်ပေါ့။မိသားစုနဲ့အတူတူစုံစမ်းခွင့်ပေးမယ်လို့မျှော်လင့်ထားတယ်။သူ့ကိုအလိုမျိုးတမီးလေးကြီးလာရင်လဲသူ့ဖေတဲ့သူဂုဏ်ယူရမယ်လို့ယုံကြည်ထားတယ်ပေါ့ပြောပါ
သူတို့နှစ်ဦးကိုအမြန်ဆုံးလွတ်ပေးဖို့အတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်အပါအဝင်နိုင်ငံတကာကခေါင်းဆောင်တွေလူခွင့်ရေးအဖွဲ့အစည်းတွေနဲ့ပြည်ရင်းပြည်ပကသတင်းမီဒီယာလွတ်လပ်ခွင့်လှုပ်ရှားသူတွေကတောင်းဆိုနေကြတာပါကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးဟာ UNESCO ကချီးမြှင့်တဲ့ GMO ကာနိုသတင်းလွတ်လပ်ခွင့်ဆုကိုချီးမြှင့်ခံလိုက်ရကြောင်း UNESCO ကပြီးခဲ့တဲ့ April 10ရက်နေ့ကကြေညာခဲ့ပါတယ်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးဟာ2018ခုနှစ်မှာအမေရိကန်ပြည်ထောင်စုနယူးယောက်အခြေစိုက် Pan American အဖွဲ့ကချီးမြှင့်တဲ့ Pan Barbary Freedom to Write Award ဆု2019ခုနှစ်မှာအမေရိကန်ပြည်ထောင်စုနဲ့ကမ္ဘာတဝန်းကထူးချွန်တဲ့သတင်းသမားတွေကိုနှစ်စဉ်ဂုဏ်ပြုတဲ့ George Pock ဆုတို့ကိုလက်ခံရရှိခဲ့ပြီးဖြစ်ပါတယ်ခင်ဗျာ